ကိုဗစ်တရားလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဈေးနဲ့ဈေးပစ္စည်းတွေရှားပါးနေတယ်လို့ဈေးတင်ပြီးတော့ရောင်းချနေတာတွေလည်းရှိလာပါတယ်။စစ်ကောင်စီကတော့ဈေးနှုန်းတွေကိုကွင်းစင်းစစ်ဆေးဖို့စီစဉ်နေပြီးဈေးကစားရာပေါ်ပေါက်ခဲ့ရင်ထောင်ဒဏ်3နှစ်ထိချမှတ်နိုင်တဲ့ဥပဒေနဲ့ရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကလာတဲ့သတင်းကိုတော့မက်ကင်ဂျူတွေကပြောပြမှာဖြစ်ပါတယ်
။ကယောဂကာလအတွင်းဈေးနဲ့ဆက်ဆက်ပစ္စည်းတွေပြက်လက်တာဈေးတင်ရောင်းပြီးဈေးကစားတဲ့အခြေအနေတွေကိုပြည်သူတွေရင်ဆိုင်ရတဲ့အချိန်စစ်ချုပ်ရေးကောင်စီဘက်ကဈေးကစားသူတွေကိုလိုက်လံစစ်ဆေးဖို့ပြင်နေတယ်လို့စားသုံးသူရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမြင့်ချိုကပြောပါတယ်။ဈေးကွက်အတွင်းဈေးကစားတာကိုအရေးယူကြံမှတ်ဖို့လုပ်နေပြီးစစ်ဆေးတွေးရှိရင်အမြင့်ဆုံးပြစ်ဒဏ်3နှစ်အထိချမှတ်မယ်လို့ပြောပါတယ
်။စားသုံးသူရေးရာဦးစီးဌာနကအဖွဲ့ကောင်းဆောင်ပေါ့လေ PNF ဒီနဲ့စီပင်နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဈေးကွက်ထဲမှာရှိတဲ့ဒီရှိတိုင်းရဲ့ဈေးနှုန်းတွေကိုကျွန်တော်တို့ကွင်းစင်စီတစ်ကိုစာလုံးနေပါပြီ။အရင်ဆုံးတော့ကျွန်တော်တို့ဒီတိုင်းစီမံအုပ်ချုပ်ခေါင်းစီရဲ့ကျွန်တော်တို့ guideline တွေနဲ့တန်ကုန်နေမှုပေါ့လေ။ဒါကြီးကျွန်တော်တို့အကုန်လုံးဒီဈေးဝအတုံးများတဲ့ data တွေအကုန်လုံးမှာကျွန်တော်တို့ဖွဲ့ပြီးဖွဲ့ပြီးတော့ဒီကွက်တရားဈေးနှုန်းကိုကျွန်တော်တို့ဖြစ်တင်ပြလိုက်တဲ့ဈေးနှုန်းဖြစ်အောင်ကျွန်တော်တို့ဒီဒီ smart phone စီစဉ်နေပါတယ်ခင်ဗျာ။ဒီဈေးကစားဖို့အတွက်တာမန်တွေကြီးထုတ်ထားပြီးဖြစ်ပါတယ်။ဒီလိုဈေးကစားတာကိုစစ်စစ်ပေါ်ပေါက်ရင်တော့အရေးကြီးကုန်စည်ဥပဒေအရကျွန်တော်တို့ကစက်စီအရေးကြီးကိုထုတ်သွားမှာဖြစ်ပါတယ်ခင်ဗျာ။တာမန်မိတ်ကိုမလိုက်နိုင်ဘူးဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောက်ဒဏ်သုံးသက်ပါခင်ဗျာ။ကျန်တာတော့ဒါသူ့ရဲ့ကျွလွန်တဲ့အခြေအနေပေါ်မူတည်ပြီးတော့တန်ငွေလည်းရှိနိုင်ပါတယ်
။မြန်မာနိုင်ငံမှာဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေလိုအပ်မှု90ရာခိုင်နှုန်းကိုပြည်ပနိုင်ငံတွေကမှားရတာဖြစ်ပြီးတင်သွင်းမှုစုစုပေါင်းရဲ့ထောက်ဝံနိဗာကအိန္ဒိယနိုင်ငံကဖြစ်ပါတယ်။လက်တလောမှာအိန္ဒိယနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတန်းကိုအကြီးကျယ်ခံနေရတာမို့တင်သွင်းမှုပြက်လက်တာတွေကြောင့်ဆေးပြက်တာတွေလည်းရှိတယ်လို့မြန်မာနိုင်ငံဆေးဝါးနဲ့ဆေးပစ္စည်းကုန်တယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ဂျာဝေးအပြင်ပြည်တွင်းမှာဆေးဝါးပြက်လက်တဲ့အတွက်စိုးရိမ်စရာအခြေအနေမှာဆေးဝါးတွေတနိုင်ဝယ်ယူတူလောင်တာတွေရှိနေတယ်လို့လက်ကားရောင်းဝယ်သူတချို့ကလည်းအခြေအနေပေါ်မူတည်ပြီးဈေးကစားတာတွေကလည်းရှိနေကြပါတယ်။လက်လီဈေးဆိုင်တွေတခုကိုပိုင်ထားတဲ့မက်ရင်ရင်ကတော့လက်ရှိဈေးတွေဈေးတက်တဲ့အခြေအနေနဲ့ပတ်သက်လို့ဈေးကွက်တွင်းမှာကြုံရတဲ့အပိုင်းကိုသူကအခုလိုရှင်းပြပါတယ်
။ဘာလို့လို့ဈေးဝယ်ရကြလဲဆိုတော့ကုမ္ပဏီတော်တော်များများပိတ်တယ်။ကုမ္ပဏီကဝန်ထမ်းတော်တော်များများမှာဒီကိုဗစ်လက္ခဏာလေးတွေရှိတဲ့အတွက်ရဲ့အတွက်ကြောင့်မလို့ကုမ္ပဏီတော်တော်များများပိတ်တယ်။ဝယ်လို့ကအရင်များပြီးတော့တကယ်ထုတ်တဲ့ကုမ္ပဏီကမထွက်နိုင်တော့ကြတော့ပစ္စည်းတွေကပြတ်တာပေါ့နော်။တချို့ကလည်းစိုးရင်ဘူပန်ပြီးတော့ဈေးတွေဆောင်ရတာကိုဒီမင်္ဂလာဈေးမှာကြတော့တစ်ဆုပ်ဈေးတိုင်းကဝယ်ထားတယ်လောင်ထားတယ်ပေါ့နော်ကုမ္ပဏီတွေပိတ်တယ်အောက်ကဝယ်လို့ရတဲ့တက်လာတဲ့အချိန်မှာအရန်ဈေးကစားတယ်တချို့ကုမ္ပဏီတွေကတော့ဖွင့်ပေးထားတယ်ဒါပေမဲ့ဆယ်ခုမှနှစ်ခုလောက်ပဲဖွင့်ပေးတဲ့သဘောတရားကြောင့်ဈေးတွေပြတ်ကုန်တာပေါ့နော်ဒီကကုမ္ပဏီတွေပိတ်တာလည်းပါတယ်ပြီးတော့ဈေးကအဲဒီကဒီလက်လက်ကားရောင်းတဲ့ဆိုင်ကြီးဈေးကစားတာကြောင့်လည်းပါတယ်မဟုတ်ကဲ့
လူများသုံးရည်ဈေးပါတချို့ဖြစ်တဲ့ပါရာစီတမော့ချွဲပြော်ဈေးနဲ့ချောင်းဆိုးပျောက်ဈေးနောက်ပိုးတက်ဈေးတွေပြက်လက်နေတယ်လို့ဈေးနှုန်းမြင့်တက်တာတွေကြောင့်ဝယ်ယူဖို့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတူကတော့မိဘတွေပါကူးစက်ခံထားရတယ်လို့ရောဂါအခံရှိတဲ့ဖခင်အတွက်ဈေးရှာရတဲ့အခက်အခဲအပြင်ဈေးအဆမတန်ပေးဝယ်နေရတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။အဲဒါစီတမောလို့ပြောလို့ဆိုကျွန်တော်ဝယ်လို့မရတော့ဘုရားစီးပျိုးသေးလို့ရှိတော့သူကျဲသေးဆိုတော့ဟာလို့ကျွန်တော်တို့ထိုးရတယ်ဒီကျေးဇူးတော်လိုက်လေဝင်လို့မရဆိုင်ကြီးကလည်းဆင်းရဲကျင်တော့ပြ3လေးစားလောက်ရှိဘာမှမဟုတ်တဲ့ချွဲပြော်စင်းတစ်ခုမှ3စားလောက်တက်ကျွန်တော်တို့တာမန်ဝင်ငွေရတဲ့လူတော့မတက်လာအချိန်ကလူတန်းကတော့ပြောဦးမယ်ဘသူကဘလို့ပုံစံနဲ့ဈေးကစားနေတယ်လို့မသိဟိုတေးကြတစ်ခုကတော့ဈေးကြီးကတော့ဈေးက3လေးစားလောက်တက်တဲ့အတူဝယ်လို့လည်းမရဈေးတစ်လုံးဆိုတော့တစ်ခေါင်းတစ်ပလုံးမကြောက်ဘူးရဲ့ဈေးနဲ့ကျွန်တော်တို့မှဝယ်ပြီးထိုးနေရတယ်။ကိုမိပါဆိုတော့အတိမခံနိုင်တော့လိုက်ရှာဝယ်တည်ရဲအစီအရာမရောက်တနေရာတွေမှလည်းမရောက်ပြီးရရနေရကြတော့လဲဈေးတွေအများကြီးတုံးနေသားတော့ခေါ်ခြင်းသူလို့ခေါ်ပြီးတော့ရောင်းခြင်းလို့ရောင်းနေရ
တစ်ဖက်မှာလည်းဈေးပြက်လက်မှုမဖြစ်အောင်အလွယ်တကူတင်သွင်းနိုင်ရုံနဲ့ပြည်ပမှာထုတ်လုပ်နိုင်ရေးကိုလည်းတွင်းမြင့်လှုပ်ဆောင်ဖို့စီစဉ်ထားပြီးဈေးဝတင်သွင်းမှုအတွက်စံ့ချောင်မှုမရှိအောင်တမန်ထားရဲ့စီမင်းစည်းကမ်းဖြေလျှော့မှုတွေလုပ်နေတယ်လို့လည်းစစ်ကောင်စီကပြောထားပါရဲ့ရှင်။